ခိုင်ကမ်းလွန်ကသဘာဝဓာတ်ငွေနဲ့တရုတ်တင်မောတွေတဲဆောင်လာတဲ့ယူနန်ကိုပိုင်လိုက်နှလိုက်နဲ့ယူနန်ကိုပို့ဆောင်နေတဲ့အတွက်ကြောက်ဖြူကိုကဘာမှာလူပြိများလာပါလေ။တကယ်တော့ကြောက်ဖြူအနည်းကမသေးကျွန်းမှာယူနန်စိတ်ကမ်းတိဆောက်ပြီးယူနန်ကိုပို့ပေးနေတာဖြစ်ပါတယ်။ကြောက်ဖြူအထူးစီးပွားရေးဇုန်ဟာစိတ်ကူးစီမံချက်အဆင့်မှသာရှိပါသေးတယ်။ဒီအထူးစီးပွားရေးဇုန်မှာယင်းနဲ့စိတ်ကမ်းဆက်မှုလုပ်ငန်းဇုန်နဲ့လူနေအိမ်ရာရက်ွက်စားတဲ့အပိုင်းသုံးပိုင်းပါဝင်ပါတယ်။အရင်အနည်းနဲ့တရုတ်လွှမ်းမိုးမှုအများဆုံးစီမံကိန်းဖြစ်လို့အငင်းအပွားရဆုံးလည်းဖြစ်ပါတယ်။သမရဦးသိန်းစင်လက်ထက်ကစရတဲ့စီမံကိန်းမှာအဲ့ဒီတုန်းကတော့ကြောက်ဖြူစီမံကိန်းကိုတရုတ်က85ရာခိုင်နှုန်းမြန်မာက15ရာခိုင်နှုန်းပိုင်ဆိုင်မှုသဘောတူခဲ့ကြပါတယ်။ NLD အစိုးရတက်လာပြန်တော့ပြန်လည်ညှိနှိုင်းတဲ့အတွက်တရုတ်က80ရာခိုင်နှုန်းမြန်မာက30ရာခိုင်နှုန်းပိုင်ဆိုင်မှုသဘောတူကြပါတယ်ဒေါ်လာ9000ယင်းပြီးဖို့ခံမှတ်တဲ့အတွက်မြန်မာအစုရှယ်ယာကိုတရုတ်စီကငွေချေးပြီးစိုက်ထုတ်ရမယ်သဘောဖြစ်သွားပါတယ်အခုတော့ဒေါ်လာတန်း1000ကျော်ပထမယင်းပြီးဖို့ဆုံးဖြတ်တဲ့အတွက်တရုတ်စီကငွေချေးစရာမလိုတော့ကြောင်းသိရပါတယ
်မြန်မာနိုင်ငံဘက်ကပိုင်ဆိုင်တဲ့အစုရှယ်ယာ30ရာခိုင်နှုန်းကိုမြန်မာအစုရနဲ့ပြည်တွင်းကုမ္ပဏီတွေကစိုက်ထုတ်ကြမှာဖြစ်ပါတယ်အထူးစီးပွားရေးဇုန်ကိုအပိုင်းလိုက်ခွဲပြီးအကောင့်ထဲပို့ဖို့ဆုံးဖြတ်ထားတာကြောင့်အခုလိုအရင်စိုက်ထုတ်မှုကိုရှော့ချနိုင်တာဖြစ်ပုံရပါတယ်။ကြောက်ဖြူမျိုးအရှိတောင်ဘက်မိုင်အနှင်းငယ်အကွာကစစ်တုံးနဲ့စီမော်ကြီးရွာအုပ်စုအနီးတစ်ဝိုက်ကမြေအက1300မှာအထူးစီးပွားရေးဇုန်တည်ဆောက်ဖို့အကြမ်းမြင့်ရထားပါတယ်။အဲ့ဒီထဲမှာရင်းနှီးစိတ်ကမ်းအတွက်ဧက50စက်မှုဇုန်လုပ်ငန်းအတွက်ဧက1000နဲ့လူနေအိမ်ရာအတွက်ဧက250တတ်မှတ်ထားပါတယ်။အပိုင်းလိုက်ခွဲပြီးတိဆောက်မယ်ဆိုတော့ရင်းနှက်စိတ်ကန်းကိုအရင်ဆုံးတိဆောက်မဲ့သဘောဖြစ်နေပါတယ်။ဒါပေမဲ့ရင်းနှက်စိတ်ကန်းဟာအငင်းပွားစရာဖြစ်နေပါတယ်
။ကြောက်ဖြူရင်းနှက်စိတ်ကန်းစီမံကိန်းဟာကုန်သွယ်ရေးလိုအပ်ချက်တွေအများကြီးပိုနေတယ်လို့ဝေဖန်ကြပါတယ်။တရုတ်ကုန်ပစ္စည်း10ရာခိုင်နှုန်းလောက်သာရင်းနှက်စိတ်ကန်းကိုဖြတ်သွားမှာဖြစ်လို့အကြီးအကျယ်ဆောက်ဆရာမလိုဘူးလို့စီးပွားရေးပညာရှင်ရှင်တနာကဆိုပါတယ်ရင်းနဲ့စိတ်ကမ်းမှာဘာဖြစ်လို့တရုတ်ကအလုံးအရင်းနဲ့မြုပ်နှံလိုတယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးမြန်မာအစိုးရတာဝန်ရှိပုဂ္ဂိုလ်အချို့ကတော့နှစ်ဦးနှစ်ဖက်အချိုးခံစားရမယ်လို့ပြောပါတယ်ဒါပေမဲ့စက်မှုဆုံးအကောင့်တွေပေါ်လာမှတာအလုတ်ကင်တွေရပြီးမြန်မာပြည်သားတွေအချိုးခံစားရပွဲရှိပါတယ်ရင်းနဲ့စိတ်ကမ်းကတော့တရုတ်ကိုအများဆုံးအချိုးပြုလိမ့်မယ်လို့ခန့်မှန်းကြပါတယ်ဒီမှန်ကင်းပြီးတဲ့နောက်ပေါ်ထွက်လာမဲ့ပြဿနာတွေလည်းအများကြီးရှိပါသေး
။ကြောက်ဖြူအနီးကမဒေးကျွန်းမှာရေနံစိတ်ကန်းတိဆောက်စဉ်ကဒေသခံတွေအလို့ရကြပြီးလုပ်ငန်းပြီးစီးသွားတဲ့အခါထောင်ချီပြီးအလို့လက်မဲ့ဖြစ်သွားတာကိုအားလုံးသတိပြုကြမိမှာဖြစ်ပါတယ်။ကြောက်ဖြူမှာလည်းအလားတူပြဿနာမျိုးပေါ်လာမှာကိုဒေသခံတွေစိုးရိမ်ပူပန်နေကြပါတယ်။ဒီလိုဖြစ်လာရင်စီမံကိန်းချသူကိုတရားခံလှုပ်လာနိုင်တာမို့တရုတ်အစိုးရဟာစီးမှုလျှော်ပါရေးလုပ်ငန်းတွေမှာထဲထဲဝင်ဝင်ပါဝင်လုပ်ကင်နေပါတယ်လာမယ့်နိုဝင်ဘာလတရုတ်သမ္မတလာရောက်တဲ့အခါမှာကြောက်ဖြူအထူးစီးပွားရေးဆောင်နဲ့ပတ်သက်တဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးဖွယ်ရှိကြောင်းသိရပါတယ်ဒါပေမဲ့ကြောက်ဖြူစီမံကိန်းဟာတိုင်းပြည်စီးပွားရေးဘယ်လောက်အကျိုးပြုမယ်ဆိုတာခန့်မှန်းရခက်ခဲတယ်လို့စီးပွားရေးပညာရှင်အချို့ကယူဆကြပါတယ်
ကြောက်ဖြူဟာစီးပွားရေးနဲ့စက်မှုလုပ်ငန်းအချက်အချာနေရာတွေနဲ့အလွန်ကွာဝေးနေတာကိုအဓိကအားနည်းချက်အဖြစ်ထောက်ပြကြပါတယ်။အလုပ်သမားအင်အားသုံးတဲ့ကုန်ထုတ်လုပ်ငန်းတွေများပြားလာဖို့အခက်အခဲရှိတယ်လို့မြင်ကြပါတယ်။သဘာဝအရေးအမြစ်ကိုအခြေခံတဲ့လုပ်ငန်းတွေအခြားလုပ်ငန်းတွေဆက်သွယ်မှုကလည်းကောင်းလာတာမဟုတ်တဲ့အတွက်ရခိုင်ပြည်နယ်စီးပွားရေးကိုထင်သလောက်အထောက်အကူပြုမှာမဟုတ်ဘူးလို့သုံးသပ်ကြပါတယ်။ရန်ကုန်အနီးကတီလဝါအထူးစီးပွားရေးဇုန်မှာတောင်ပြည်တွင်းကုန်ရန်ကိုတုံးနိုင်မှုနှေးပါနေသေးတာတွေ့ရပါသေး။တရုတ်အတွက်ကတော့ကြောက်ဖြူစီမံကိန်းဟာအလွန်အရေးကြီးနေပါသေး။စီးပွားရေးသာမကပဲနိုင်ငံရေးမဟာဗျူဟာအတွက်ပါအရေးပါနေပုံရပါသေး။ရင်းနဲ့စိတ်ကမ်းဟာကုန်သင်းမောတွေမကပဲတရုတ်သင်းမောတွေပါဝင်ရောက်ရန်နာနိုင်တဲ့စခန်းလေးဖြစ်လာနိုင်ပါသေး။ကြောက်ဖြူယူနန်တဘာဝတန်ခွေနဲ့ရင်းနံပိုင်လိုင်းတိဆောက်ပြီးစီးတဲ့အခါမှာရထားလာပါဆက်ပြီးဆောက်ဖို့စိတ်ကူးခဲ့ပါလေအခုတော့ကြောက်ဖြူရင်းနဲ့စိတ်ကန်းတိဆောက်ဖို့သဘောတူထားပြီဖြစ်လို့တရုတ်မြန်မာစီးပွားရေးဇင်းညံကိုလက်တွေ့အကောင့်ထဲပေါ်နေပြီလို့သာပြောရပါလိမ့်မယ်ခင်ဗျာ